ကဲလက္ခဏာယုတ်၄ပါဘဝတစ်ခုမှာမဖြစ်ဖူးသေးတဲ့ယုတ်တွေစဖြစ်ရင်ဥပစရမပြည့်စုံမချင်းပြည့်စုံသည့်တိုင်အောင်ဖြစ်ချင်းသည်လည်းဥပစရပြည့်စုံပြီးတော့ပြည့်သွားတဲ့နေရာမှာအစာထိုးဖြစ်တော့တန်တတိဇာတိဇာတိကနှစ်ခုရှိမယ်ဥပစရဇာတိတန်တတိဇာတိစာမေးပွဲမှာဒါလည်းမေးတယ်နော်ရုပ်တစ်ခုတည်းဖြစ်ပါရဲ့နဲ့အမိနှမျိုးရတဲ့ရုပ်ဆိုရင်ဥပစယနဲ့တန်တတိဒီဇာတိတစ်ခုတည်းဖြစ်သွားတယ်ဟုတ်ပြီနော်ရုပ်တည်းရည်ရောအိုမင်းလာပြီးဟောင်းနှွမ်းထွက်သွားပြီဆိုရင်စရတာတက်ရှိတွေမှာလည်းရည်ရောအိုမင်းလို့တက်မဲ့အရာဝတ္ထုတွေမှာလည်းဟောင်းနှွမ်းဆွေးမြေလာရင်စရတာပဲပျက်စီးထွက်သွားတယ်တက်ရှိကြတော့သေတယ်လို့သုံးတယ်ပေါ့အဲ့ဒါကြတော့အနေစာဒါဒီအမှတ်အသားယုတ်၄ခုအမှတ်အသားယုတ်၄ခုဒီကန့်ကြောင့်လည်းမဆိုင်ဘူးသူအမှတ်အသားပြယုံညပဲရှိတယ်ကန့်နဲ့လည်းမဆိုင်စိတ်ပေါ်မူတည်ပြီးတော့လည်းဒီအမှတ်အသားလက္ခဏာတွေပြင်လို့ရလားကန့်တရားပေါ်မူတည်ပြီးတော့ဇာတိကြီးပဲဖြစ်ရမယ်လို့ပြင်လို့ရလားဇရတာအမှတ်အသားတွေမဖြစ်ရဘူးလို့တားလို့ရလားအာနိစ္စတာဘရောမမဖြစ်နဲ့လေမရတော့ဒီလက္ခဏာကသူ့ဘာသူအမှတ်အသားပြယုံမြားပဲကံနဲ့လည်းသူ့ကိုပြင်လို့မရအောင်စိတ်နဲ့ရောဥဒုလေးတွေအပူအေးမြတ်အောင်လုပ်ပြီးတော့လေမရသလိုအာဟာရတွေစားသုံးပြီးတော့အိုခြင်းကိုတားစီးမယ်မရလားမရပါဘူးတဲ့ဒါကြောင့်အမှတ်အသားလက္ခဏာယုံ၄ပါးဒီဘာကြောင့်ကမဟုတ်ဘူးတဲ့အကြောင်းတရားသမုဋ္ဌံဆိုတဲ့အကြောင်းလေးပါးမှာဘာအကြောင်းကြောင့်မှမဟုတ်တဲ့အတွေ့အကြောင်းဘာသမုဋ္ဌာန်မှမဟုတ်ပါဘူးတဲ့ဘာသမုဋ္ဌာန်မှမဟုတ်ဘူးလို့ပြောတဲ့အတွေ့အကြောင်းပါဠိလိုနကုတောစီသမုဋ္ဌာန်ယုံလို့သုံးနေဘာကြောင့်မှမဖြစ်ဘူးကံကြောင့်လည်းမဟုတ်ဘူးစိတ်ကြောင့်လည်းမဟုတ်ဘူးဥရုကြောင့်လည်းမဟုတ်ဘူးအာဟာရကြောင့်လည်းမဟုတ်ဘူးဆိုလွယ်လွယ်ပြောတော့သမုဋ္ဌံမဖြစ်ဘူးပေါ့ဒါကြောင့်နာကုတောစီသမုဋ္ဌံယောနားလေလားကံကြောင့်လည်းမဖြစ်ဘူးစိတ်ကြောင့်လည်းမဖြစ်ဘူးဥရုကြောင့်လည်းမဟုတ်ဘူးအာဟာရကြောင့်လည်းမဟုတ်ဘူးဆိုတော့အကြောင်းတရား၄ပါးလုံးထဲမှာမပါဘဲနဲ့လွတ်နေခဲ့တဲ့အတွေ့အကြောင်းလေးခုကလွတ်တဲ့အတွေ့အကြောင်းသူ့ကိုနောက်နာမည်တစ်မျိုးသုံးတော့စေသူ့ကိုနာမည်တစ်မျိုးသုံးလိုက်တော့စေတုဝိမုတ်လို့လည်းမြည်တယ်စေတုဆိုတာလေးနော်ဝိမုတ်ဆိုတာလွတ်တယ်ဘာလေးကလွတ်တာလဲအကြောင်းလေးပါးကလွတ်တဲ့အတွေ့အကြောင်းစေတုဝိမုတ်ဒါဆိုရုပ်ပေါင်းအပြင်2828ထဲမှာလက္ခဏာယုံ4ပါးသည်ကံကြောင့်လည်းမဖြစ်ဘူးစိတ်ကြောင့်လည်းမဖြစ်ဘူးဥရုကြောင့်လည်းမဖြစ်ဘူးအာဟာရကြောင့်လည်းမဖြစ်ဘဲအကြောင်းကြောင့်မှမဖြစ်တဲ့အတွဲကြောင့်ဘာသမုဋ္ဌံနာကုတောစီသမုဋ္ဌံယုတ်ဘယ်နှပါလဲ4ပါးနားလည်ပြီဒီ4ပါးသည်ကံစိတ်ဥရုဟာရဆိုတဲ့အကြောင်းတရား4ပါးကလွတ်တဲ့အတွဲစတ္တဝိမုတ်ခက်လားခက်လားမခက်ဘူးမခက်ဘူးဆိုရင်ဒီ figure လေးကသူ့အတူပေါ်လာပြီ။နော်ကျမပြောခဲ့ဘူးတဲ့ကျမတို့အပြီးဒီမှာစတင်ငါစအဲ့ဒီရုပ်ပိုင်းတင်တော့ကကျမဒီအကွက်ကလေးလူဒီနေ့ဆံမတော်ရေးတော့ပြန်နှွေးပြီးသွားပြီနော်။အဲ့သူနှွေးပြီးသွားတဲ့ဒီဟာလေးကိုကြည့်လိုက်ဆိုရဇရားလေးမှာဆရာတော်ဖရားရေးထားတကြောင်လေးပဲမဟုတ်လား။မဟုတ်လားအဲ့ဒီတကြောင်လေးကိုစိုးရတာတော့အများကြီးစိုးမနေရဘူးလားစိုးရတယ်ကြည်ရင်ကြည်ရင်နဲ့မျက်စိတွေခြာလပတ်တွေလေကျမတို့ကအဲ့ဒီနေရာအရန်ကြောက်တဲ့နေရာနော်အရှိရသွားလိုက်နောက်ကလိုက်တွက်လိုက်ဟောအရှိနောက်တစ်ခွက်ရောက်သွားဒီမှာတွက်တုံးရှိသေးတယ်နောက်တစ်ခွက်ရောက်သွားကိုကမမီတော့ကြံသွားတယ်အဲ့ဒီတော့လွဲအောင်ဒါမျိုးလေးကြည်လိုက်ရင်ဘတော်မှမမီတဲ့နီးပဲ